အမေရိကန်နိုင်ငံချင်းဝန်ကြီးဘလင်ကန်ဟာဂါဇာအပြစ်ခတ်ရစေးရေးအစိုးရအဆိုပြုမှုကိုအင်မတန်ရရောတဲ့ကမ်းလှမ်းမှုလို့တင်စားပြောဆိုပြီးတော့ဒီအဆိုပြုချက်ကိုဟားမတ်စ်ဘက်ကလက်ခံမယ်လို့မျှော်လင့်နေကြောင်းပြောပါတယ်။ခုနလကြာအစ်ဇရီဟားမတ်စ်ပွဲဆုံးတက်နိုင်ရေးအတွက်အမေရိကန်နိုင်ငံချင်းဝန်ကြီးဟာအရှိလေပိုင်းဒေသကိုထပ်မံတောရောက်ဆွေးနွေးပြီးတော့အခုဒီအဆိုပြုမှုကိုဟားမတ်စ်ဘက်ကအလျင်အမြန်ဆုံးဖြစ်ဖို့လိုတယ်မှန်ကန်တဲ့ဆုံးဖြတ်ချက်ချဖို့မျှော်လင့်နေပါတယ်ဆိုပြီးတော့နိုင်ငံချင်းဝန်ကြီးဘလင်ကန်ကဆော်ဒီနိုင်ငံရီယတ်မြို့မှာပြောဆိုတာဖြစ်ပါတယ်။အစ္စရေးဘက်ကစစ်စင်ရီရပ်ပြီးတော့အပြန်လည်အဖြစ်ဂါဇာမှာဖမ်းထားတဲ့ဒဇင်ကန်တွေပြန်လွှတ်ရေးသဘောတူညီချက်ရဖို့ကာတာနိုင်ငံကဂျာဝန်ညှိနှိုင်းပေးနေရမှာဟားမတ်ကုစလေဖွဲ့ဟာအီဂျစ်နိုင်ငံကိုတတင်းလာနေမှာရောက်လာဖို့ရှိတာပါ။အစ္စရေးရဲ့ဂါဇာစစ်စင်ရီကြောင့်လူ 3,400 ကျော်သေဆုံးခဲ့ပြီလို့ဟားမတ်ရဲ့ကျောင်းဝင်ဝန်ကြီးဌာနကပြောပါတယ်။ဒီထဲအစ္စရေးကိုပြောနေတဲ့သေဆုံးသွားပြီဆိုတဲ့ဟားမတ်တပ်ခိုက်ရေးသမားထောက်ခံတန်းလည်းပေါ်ပါတယ်။အစ္စရေးနဲ့ညီညွတ်ယူနိုင်မယ်ဆိုလို့ရှိရင်ပါလက်စတိုင်းဒေသလူမျိုးရေးသဘောတူညီချက်အတွက်ဆော်ဒီနဲ့ဆွေးနွေးနေတာပြီးပြတ်တော့မယ်ဆိုပြီးတော့ဆော်ဒီရောက်နေတဲ့အမေရိကန်နိုင်ငံချင်းဝန်ကြီးကပြောပါတယ်အစ္စရေးနဲ့ဆော်ဒီနှစ်နိုင်ငံကြားဆက်ဆံရေးပုံမှန်ဖြစ်လာစေဖို့အမေရိကန်နဲ့ဆော်ဒီအာရေဗျနိုင်ငံတို့လုပ်ကိုင်ဆောင်ရွက်နေကြတယ်လို့လည်းပြောဆိုသွားပါတယ်